ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်ကပြစ်ခတ်ရေးဆဲစစ်ဆန်ညှိနှိုင်းမှုတွေဟာတစုံတရာသဘောတူညီချက်မရဘဲစနေနေ့ကပြီးခဲ့ပါတယ်။စနေနေ့မှာပဲဟာမတ်စ်ကိုယ်စားလှယ်အဖွဲ့ဟာကိုင်ရိုမြို့ကိုရောက်ရှိလာပြီးအီဂျစ်ခတ်တန်နဲ့အမေရိကန်ဂျာဝင်စစ်ဆက်ပေးသူတွေနဲ့ဆွေးနွေးခဲ့တာပါ။အဲဒီမှာရပ်ပေါင်း40ကြာအပြစ်ခတ်ရေးဆဲအစိုးပြုထားပြီးအစ္စရေးကထိမ့်သိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်စ်ကဖမ်းထားတဲ့တစားကန်တွေလဲလှယ်ဖို့ပါဝင်ပါတယ်။ဟာမတ်စ်ဘက်ကတော့ဂါဇာကမ်းမြောင်ဒေသကနေအစ္စရေးတပ်ဖွဲ့ဝင်အားလုံးဆုတ်ခွာပြီးစစ်ပွဲကိုအပြည့်အပြည့်ရပ်ဖို့တောင်းဆိုခဲ့တာပါ။ဒါပေမဲ့အစ္စရေးဘက်ကဟာမတ်စ်ကိုချေမှုန်းဖို့ခရီးပြုထားပြီးတစားကန်တွေလွတ်မြောက်ရေးတဲ့အပြည့်တိုင်စစ်ပွဲရပ်ဖို့သဘောတူမှာမဟုတ်တလို့ဂါဇာတောင်ပိုင်းကလက်ကျန်ရာဖာမြို့ကိုဝင်မတိုက်ဖို့အတွက်ကိုလည်းစစ်ဆက်ညှိနှိုင်းရမှာထက်သွင်းဆွေးနွေးမှာမဟုတ်ဘူးလို့ပြောပါတယ်။စနေနေ့ကိုင်ရိုဆွေးနွေးပွဲကိုအစ္စရေးဘက်ကတော့ကိုယ်စားလှယ်အဖွဲ့မစီလွတ်ခဲ့ပါဘူး။ဟာမတ်စ်အကြီးတန်းသတင်းရင်းမြစ်တစ်ခုကိုကုကပြီး AB သတင်းရဲ့ရေးသားချက်မှာတော့ဆွေးနွေးပွဲတွေဟာတနင်္ဂနွေနေ့မှာပြန်လည်စတင်နိုင်တယ်လို့ဆိုပါတယ်။စနေနေ့အစောပိုင်းတုန်းကတော့အီဂျစ်နိုင်ငံပိုင်မီဒီယာကစစ်ဆက်ညှိနှိုင်းမှုတွေမှာသိသာထင်ရှားတဲ့တိုးတက်မှုတွေရရှိခဲ့ကြောင်းဖော်ပြခဲ့တာပါ။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်မထားပါဘူးခင်ဗျာ။